မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ရိုက်တာသတင်းတောက်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုမြောက်ပိုင်းခရိုင်တရားရုံးမှာဒီနေ့ဒုတိယကြိမ်ရုံးထုတ်ပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဆက်လက်တရားစွဲဖို့ဆုံးဖြတ်လိုက်ပါတယ်။အဖမ်းဆီးခံသတင်းတောက်ကိုဝါလုံးကတော့သတင်းတွေကိုမှန်မှန်ကန်ကန်ထုတ်ဖို့နိုင်အောင်မမှန်မကန်တဲ့နီလန်းနဲ့ဖန်ဆီးခဲ့တယ်လို့ပြောသွားပါတယ်။တရားရုံးကိုကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးမှာအစိုးရကနေဖမ်းဆီးခံရိုက်တာသတင်းသမားတွေကိုနိုင်ငံတော်လှုပ်ရက်အနေတရားစွဲဖို့တရားရုံးကိုတင်ပြလာတာမှာဖမ်းဆီးခံရိုက်တာသတင်းသမားကိုတက်ဦးမောင်ခါကိုဝါလုံးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
်။မိမိတွေကိုမမှန်တဲ့ဒီသားမလို့ဘယ်လိုမှမရနိုင်အောင်လို့ဒီလိုမျိုးကျွန်တော်တို့မမှန်ကန်တဲ့နီလန်းသုံးပြီးတော့ဖမ်းဆီးခြင်းရောဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။ကိုကျော်စိုးဦးခါကိုမိုးအောင်ကလည်းဖန်ဆီးခံရတာနဲ့ပတ်သက်လို့ပြောပြသွားခဲ့တာပ
ါကျွန်တော်ကဘာမှကြိုးဝါချိုးဝါဖြစ်တာလည်းမရှိဘူးတတိမြန်မာကမာရိုက်ပဲကျော်တော့လို့ဖြစ်တာ
အမှုကိုဒူရဲမှုဥယူနိုင်ကတရားလိုလုပ်ပြီးတရားရုံးကိုတင်ပြလာတာဖြစ်ပါတယ်ဒီလိုတင်ပြလာတာမှသတင်းသမားတွေကိုအင်တာဗျူးပေးပြီးအချက်လက်တွေပေးခဲ့လို့ပုံမှန်အတူတက်ခါဖန်ဆီးထားတယ်လို့အစိုးရထုတ်ပြန်ထားတဲ့ရဲရရှိနှစ်ဦးတော့မပါဝင်ခဲ့ပါဘူးနောက်ပြီးသူတို့ကိုသတင်းသမားတွေနဲ့အတူရုံးထုတ်လာတာလည်းမရှိခဲ့ပါဘူးဒါပေမဲ့လေဒီရဲရရှိနှုတ်ကိုတတ်တည်အနေနဲ့စစ်ဆေးဖို့အစိုးရကတင်ပြထားတယ်လို့သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ
်ကျွန်တော်မေးပါတယ်ဒီကပုံမှာမေးတယ်ဆိုတာတရားရုံးကဒီဟာကိုဒီဝင်ပေါ်တင်လာတော့ဒီတင်းတောင်းနှစ်ယောက်ပဲပေါ့နော်ဒီမျိုးတော့ပါလာဘူးဒါတကယ်လို့ဝင်လို့မလာဘူးဒါပေမဲ့ကျွန်တော်တို့တတ်တည်ခြင်းကိုပြန်ကြည့်တဲ့အခါမှာတော့ဒီသတင်းစာမှာပါတဲ့ရန်မူဘိုးရန်နိုင်နဲ့စက်ချက်ချင်းမောင်လေးတို့ကတတ်တည်ခြင်းနဲ့မပြန်ပါမှာတွေ့ရ
ရဲရရှိတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချိန်ဆထားတဲ့ညမှာပဲသတင်းသမားနဲ့ရောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်ဖမ်းတာများလားဆိုတဲ့တက်ဆမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပေမဲ့လေအစိုးရဘက်ကဒါကိုတိတိကျကျပြန်လည်ဖြေရှင်းတာမျိုးမရှိသေးပါဘူးသတင်းသမားတွေကတော့ဒီအချက်လက်စာရွက်တွေဖွင့်မကြည့်ရသေးခင်မှာဖမ်းဆီးခံရတယ်လို့ဆိုထားပါတယ်သတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့အမှုနဲ့ပတ်သက်လို့အမှန်တရားတစ်ခုရအောင်ရင်ဆိုင်သွားမယ်လို့ဆိုပါတယ
်။ဆန္ဒကျွန်တော်တို့အစိုးရကံတူနဲ့ကျွန်တော်တို့တွေ့ပါတယ်။ပြည်ရကသူတို့ဒီကတော့ကြားချက်တွေနဲ့ဟလာဒီဒီကဝင်ရဲ့တင်လာတဲ့အမှုတွေမှာလည်းကိုယ်လက်ချက်တစ်ခုရှိတယ်။ရှိတော့ကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီဒီကဝင်မှာဟိုအမှန်တရားပေါ်ပေါအောင်ပေါ်ထုတ်သွားမယ်။အဲအဓိကတော့ဟိုတခါကျတော့လည်းဟိုဥဒင်းတူရင်းနဲ့ညောင်မြေပေါ်လာလဲဖြစ်နိုင်တာပေါ့နော်ကျွန်တော်တို့အမှန်တရားထုတ်ပြန်ရှာပါမှာ
အစိုးရထုတ်ပြန်ထားသလိုနိုင်ငံလုံးလုံခြုံရေးစာရွက်စာရမ်းတွေယူကနိုင်ငံကိုရောင်းစားတဲ့သူတွေမဟုတ်တာကြောင့်အမြန်ဆုံးပြန်လွတ်ပေးဖို့မိသားစုဝင်တွေကတော့တောင်းဆိုနေကြပါတယ
်။သမီးသူစားမဲ့ဥစ္စာလေးစားခွင့်ရတယ်ဆိုတော့ဖွဖွေရလေးဖြစ်ဖြစ်ပါတယ်။အခုတော့သူစားလေးမစားလိုက်ရဘူး။သမီးတို့လည်းနည်းနည်းတွေစကားတော့ပိတ်ပြီးတော့မပြောလိုက်ဘူး။ကလေးကိုလည်းနည်းနည်းတွေမပြောလိုက်ဘူး။သမီးယောက်ျားမဟုတ်တာမလုပ်ဘူးဆိုတော့သမီးယုံကြည်တယ်သမီးရောက်ကြမယ်လာပဲလုံးမှာသူမဟုတ်တာမလုပ်ဘူ
းကိုကျော်စိုးကကိုမိုးအောင်ရဲ့ဇနီးမတ်ချစ်စုကအစိုးရဆွဆွဲမှုမမှန်ဘူးလို့ပြောဆိုခဲ့တာပါအဖမ်းခံထားတဲ့သတင်းသမားတွေအာမခံရဖို့ရှေ့နေတွေဘက်ကတင်ပြထားပြီးဒါကိုနောက်လာမယ့်ဇန်နဝါရီ23ရက်နေ့ရုံးချိန်မှာတော့နှစ်ဖက်ကြားနာပြီးမှအာမခံပေးတဲ့မပေးတဲ့ကိုဆုံးဖြတ်သွားမှာဖြစ်ပါရဲ့ရှင်